COVID-19 ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာရောဂါတိုက်ဖျက်ရေးအလားအလာကောင်းတွေတွေ့နေရပေမဲ့စိန်ခေါ်မှုတွေရှိနေသေးတဲ့အကြောင်းကျန်းမာရေးပညာရှင်တွေသတိပေးနေတာပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာကာယရောဂါကူးစက်မှုတွေအများစုတွေ့နေရတဲ့ရန်ကုန်တိုင်းထဲမှာရောဂါကာကွယ်ထိန်းချုပ်ဖို့အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ပြီးနောက်ပိုင်းအလားအလာကောင်းတွေတွေ့နေရတယ်လို့ရန်ကုန်တိုင်း COVID ကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေစုကပြောပါတယ်။ဒါပေမဲ့လည်းကာယောဂအန္တရာယ်ကိုကျော်လွှားနိုင်မှုကတော့လိုအပ်ချက်တွေရှိနေတော့မယ်လို့လည်းပြောပါတယ်
။ရန်ကုန်ကိုဗစ်သေချာပေါက်ပြောတာဖြစ်ပါဘူး။ဒါပေမဲ့ကျွန်တော်တို့အနိုင်ရနိုင်တဲ့အနေအထားတွေကိုမြင်တွေ့နေရပြီလို့ကျွန်တော်ထင်ပါတယ်။ဆိုတော့ဒါအားလုံးကိုကျွန်တော်တို့ဒီသတင်းပေးပါတယ်။ဒါပေမဲ့လုံးဝဒီကိစ္စကိုကျွန်တော်တို့ပေါ့လို့မရပါဘူး။လုံးဝပေါ့လို့မရဘူး။
ရန်ကုန်တိုင်းမှာနေထိုင်သူတွေကိုမလိုအပ်ဖဲအိမ်ပြေမထွက်ဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားသလိုစက်တင်ဘာ24ကနေအောက်တိုဘာ9ရက်နေ့အထိကိုယ့်ရဲ့နေအိမ်တွေမှာသာနေထိုင်ကြဖို့ရက်ွက်တွေတွေမှာလည်းလိုက်လံနှိုးဆော်ခဲ့တာပါ။ဒါပေမဲ့လည်းမလိုအပ်ဖဲအိမ်ပြေမထွက်ရအပါအဝင်ကန့်သက်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုဒီတစ်ပတ်ထဲမှာပဲနောက်ထပ်သတင်းနှစ်ပတ်တက်တန်းတိုးထားပါတယ်။ကာယောဂါထိန်းချုပ်ရေးအရှိန်မြင့်ဆောင်ရွက်နေတဲ့ရန်ကုန်မှာလက်တလုံးလူနာ 8,000 လောက်ကိုကုသပေးနေရပြီးအဲ့ဒီထဲက20ရာရင်းလောက်ဟာအတွင်းလူနာအဖြစ်အနီးကဆောက်ရှောက်ကုသဖို့လိုအပ်နေသူတွေဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းအင်အားလိုအပ်ချက်တွေရှိနေတယ်လို့လည်းဒေါက်တာစောဝေစုကပြောပါတယ်
ကျွန်တော်တို့အနေအထားကိုသုံးသပ်ကြည့်မယ်ဆိုရင်ယခုအချိန်မှာတော့ကျွန်တော်တို့ contain လုပ်နေနိုင်တဲ့အနေအထားရှိပါတယ်ကျွန်တော်တို့ရဲ့ capacity နဲ့ယခုဖတ်လာတဲ့positive လူနာအရေးအတွက်ဟာကျွန်တော်တို့ဘက်ကအသာကြီးရတဲ့သဘောရှိပါတယ်။ဒါကြောင့်ကျွန်တော်တို့တည်ယူပို့ဆောင်ရမှာရောစောင့်ရှောက်ကူတာတဲ့နေရာမှာရောကျွန်တော်နိုင်နိုင်နေနေရှိတယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့စီစဉ်စောင့်ရှောက်တဲ့ဒီဘက်ကဝန်ထမ်းနေနေရတော့အဆောင်ကုန်ကျူးစားပြီးဆောင်ရွက်နေရတာဖြစ်ပါတယ်။မိမိရဲ့အင်အားကိုအများဆုံးသုံးပြီးထုတ်ပြီးတော့လုပ်နေရတယ်။ဆိုတော့ဒါကျွန်တော်တို့ဒီဟာတွေနေနဲ့ဆက်ပြီးတော့ကျွန်တော်တို့ဒီဟာကိုထိန်းသားဖို့လည်းလိုပါသေးတယ်။
ကိုဗစ်ကာယောဂါဟာအခုချိန်ထိနိုင်ငံတကာကတရားဝင်အသိအမှတ်ပြုထားတဲ့ကာဝယ်ဆေးမရှိသေးတဲ့ယောဂါဖြစ်တာကြောင့်သတိထားပြီးတော့ကြိုတင်ကာဝယ်ဖို့ကိုလည်းမြန်မာနိုင်ငံကိုဗစ်ယောဂါကာဝယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်ကအွန်လိုင်းကနေတိုက်တွန်းထားပါတယ်
တချို့ကဘလောက်ကြာကြာဒီကိုဗစ်ယောဂါနဲ့ရုန်းကန်နေအောင်ဟာရုန်းကန်နေကြအောင်မှလည်းလို့မြည်တဲ့သူတွေလည်းရှိပါလိမ့်မယ်ဒါလည်းကျမတို့ကနေပြီးတော့ရင်လည်းကျမတို့ပြောပြပါဦးကာကွယ်ဆေးရှိလာပါပေါ်လာတဲ့အထိတော့ကျမတို့ဒီလိုပဲစီမစ်ကနဲ့ကိုက်နေအောင်နေရမှာပဲဆိုတော့ကာကွယ်ဆေးတွေဘယ်တော့ပေါ်လာမလဲဆိုတော့အများမှန်တာတော့ဒီနှစ်ကုန်လောက်ဆိုလို့ရှင်စပြီးတော့သုံးနိုင်တဲ့ကာကွယ်ဆေးတွေပေါ်လာပြီလို့မှန်းကြပါတယ်အဲ့ဒါနဲ့ပတ်သက်လို့လည်းကျမတို့အနေနဲ့ကာကွယ်ဆေးတွေထုတ်မဲ့နိုင်ငံတွေကိုမိတ်ဆွေနိုင်ငံတွေကိုချဉ်းကပ်ထားပါတယ်ကျမတို့နိုင်ငံကိုဦးစားပေးပြီးတော့ကာကွယ်ဆေးများရရှိရေးပေါ့နော်လူတဲ့လူလို့ရတဲ့ဟာလည်းရှိမယ်ကျမတို့ဝယ်လို့ရတယ်လားလည်းရှိမယ်ဝယ်ဖို့လိုရင်လည်းကျမတို့ဝယ်မယ်ဒါပြေကျမတို့ပြည်သူပြည်သားတွေရဲ့ကျန်းမာရေးအတွက်ဒါ33နိုင်ငံများမှာကျမတို့ကနေပြီးတော့မတွန့်လို့ပါဘူးသုံးပါမယ်ဒီလိုကာကွယ်ဆေးတွေကို3ပုံ3နည်းရတော့ကျမတို့မသေးကြသေးပါဘူးဒါနှစ်ဆင့်3ရတဲ့ကာကွယ်ဆေးမျိုးလည်းဖြစ်နိုင်တယ်တသက်မှတစ်ခါနဲ့ပြီးတဲ့ကာကွယ်ဆေးမျိုးလည်းဖြစ်နိုင်တယ်အများမှန်တာတော့တသက်မှတစ်ခါပြီးတဲ့ကာကွယ်ဆေးမျိုးတော့ဖြစ်ဖို့အသိမရှိဘူးလို့မှန်းကြပါတယ်ဒါတော့ကျမတို့ကြည့်သေးတာပေါ့ဘယ်လိုပဲပြောပြောကာကွယ်ဆေးရတဲ့အထိတော့ကျမတို့ပြည်သူတွေအင်တာမတ်သတိထားဖို့လိုပါတယ
်ကျမအင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာအတည်ပြုလူနာပေါင်း 2,000 ကျော်အထိရှိနေပြီးသေဆုံးသူကတော့481ဦးရှိပါတယ်အရှေ့တောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကာယောဂါကြောပြန်ကူးစက်မှုတွေတိုးလာနေတဲ့နိုင်ငံတစ်နိုင်ငံဖြစ်လာနေတဲ့အတွက်အိမ်ကြီးချင်းနိုင်ငံတွေကကူးစက်မှုတွေပြန့်နှံ့မလာနိုင်အောင်နေဆက်တွေမှာပါထိန်းချုပ်ကန့်သတ်မှုတွေကိုလည်းမကြတိခင်ကစပြီးတိုးမြှင့်ထားကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်ကနေသတင်းပို့ထားတာဖြစ်ပါတယ်။